စ်ကောင်စီတပ်တွေနဲ့ဆင်းရဲလုံနေတဲ့သခိုင်းတိုင်းရှိဖို့ခင်တပည့်ရင်းမှုနယ်တွေကမင်းဆွေနှစ်ကြီးရွာမှာဒေသခံရှိဦးတပ်ဖြတ်ခင်ရတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ဝင်လာတဲ့အတွက်ရွာသားတွေလည်းထပ်ပြေးတိုးဆောင်နေကြပါတယ်သခိုင်းတိုင်းရင်းမပင်တဲ့ကနီနယ်ကြားမှာလည်းစစ်ကောင်စီတပ်ကနေမြေဆင်းလင်းလာပြီးဆက်လုပ်နေပါတယ်ရန်ကုန်ကလာတဲ့ဒီကိစ္စကိုကိုရနိုင်ကပြောပြပါမယ်
စစ်ကောင်စီကနေမင်းရှင်းမင်းလာတွေရှိနေတဲ့သခိုင်းတိုင်းရွှေဘူခရိုင်တပင်းမြို့နယ်ကမင်းဆွေနဲ့ကြီးရွာကိုဒီနေ့မတ်လ4ရက်တောက်ကြနေမနဲ့လင်အားကြီးအချိန်မှာစစ်ကောင်စီတပ်တွေရောက်ရှိလာပြီးတော့ကြီးရွာမှာကင်းဆောင်ပေးနေသူ10ဦးကိုတပ်ဖြတ်သွားတယ်လို့ဒေသခံတွေကပြောပါတယ်စစ်သားတွေဝင်လာတဲ့အတွက်မင်းဆွေနဲ့ကြီးရွာသားတွေကြောက်ရွံ့ပြီးတော့ထွက်ပြေးတိမ်းရှောင်နေကြတယ်လို့လည်းဒေသခံတဦးကပြောပါတယ
်ဟုတ်မင်းဆွေနဲ့မှာဖြစ်တာဗျဟုတ်မနဲ့ခင်ဝီလီဝီလင်းပေါ့9နာရီတော့6နာရီခန့်လောက်ပါအဲဆိုင်ငါးရီထွက်လာတဲ့စကြောင်းကနေပြီးတော့ကျွန်တော်တို့ဒီကင်းဆောင်နေတဲ့ခလေးကြီးဒီရာဘီရာသားလေးတွေကိုသူတို့တာဝန်ရသလိုရှင်းနေမှာလို့အဲ့ဒါကိုတက်သွားတာအရှိရောက်အဲဒါကမဟုတ်ပါဗျာဂျာကာလာဒီလူဖြစ်နေတာဖြိုခဲ့ကြတော့ကျွန်တော်တွေကြောက်ရန်တော့မဟုတ်အားလုံးစုပြီးတော့အကောင်းအောင်အိတ်လို့ရအောင်သူတို့လာရင်စစ်သားတွေလာလို့ရှင်ကြီးလို့ရအောင်ဒါမျိုးစောင့်ကြည့်တဲ့အတွက်ဘာမှတော့မရှိဘူးတခါအောင်ရှိရတိုင်းခါရမှာသူကအံတို့ဖြစ်တာကတော့10ယောက်ကျော်ပေါ့ဒါပေမဲ့မြေရောတော့တော့လွတ်ခဲ့တယ်ပေါ့နော်အခြားတယောက်ကလက်မောင်းမှန်လို့ကြားတယ်တယောက်ကတော့ဟိုတော့ကတော့ကျော်လွတ်ခဲ့တာပေါ့အဲ့ရွာလာပြီးနေရတယ်ကျွန်တော်ပြင်းတောင်းနေရတယ်သူတို့နောက်တစ်ခါပြန်လာမှာကိုကြောက်လို့မဟုတ်ကျွန်တော်ရှောင်နေရကြီးတော့ဟုတ
်ရွာသားတွေကိုတက်ဖြတ်မီးရှို့သွားတာဖြစ်ပါတယ်အခုလိုမင်းဆွေနဲ့ပြည်တော်မှာဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်လာတာမရှိသေးပါဘူးတပင်းမျိုးနယ်ထဲမှာပြစ်ခတ်တိုက်ခိုက်မှုတွေမရှိတာလားနဲ့ချီရှိနေချိန်မှာကုလစစ်တပ်ကနေမြေရှင်းနေနေတာဖြစ်ပါတယ်။2021ခုနှစ်ဒသမလတုန်းကစစ်ကောင်စီကလေကြောင်းကနေပစ်ခတ်ပြီးတော့နေမြေရှင်းလင်းမှုတွေလုပ်ခဲ့လို့တပင်းမြို့နယ်ကကြီးရွာတော်တော်များများကထောင်ထဲကြီးရဲ့ဒေသခံတွေဟာစစ်ဘေးဒုက္ခတွေဖြစ်နေပြီးတော့စားနေရိတ်ခါအကူအညီတွေလည်းလိုအပ်နေပါတယ်။ဖေဖော်ဝါရီ26ရက်နေ့ကစလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်နေတဲ့ရမမင်းခရိုင်ကဏီမြို့နယ်မှာလည်းစစ်ကောင်စီကနေမြေရှင်းလင်းမှုတွေဆက်လုပ်နေပါတယ်။ကနေမျိုးနဲ့ချောင်းမအရှိကြီးရွာကိုမတ်လ4ရက်တောက်ကြနေကစစ်တပ်ရောက်လာပြီးပြစ်ခတ်ခဲ့တာမှလည်းအရသာတူကြီးစံထိမှန်ခဲ့တယ်လို့ဒေသခံတူကပြောပါတယ်
။ချောင်းမကြီးရွာချောင်းမအနောက်ရွာပေါ့ဗျာချောင်းမအနောက်ရွာပုံရုံးကိုတခါတက်ဆွတ်တော့။ဟုတ်ကဲ့ဗျာအဲ့မှာလည်းရွာကဝင်ရခါရောက်တော့အဲတို့လည်းနည်းနည်းအဲပြစ်ပြီးရောပဲတို့ချင်းချောက်ပြီးအတန်နေပြီးဝင်တော့ပေါ့ဗျာကိုယ်။အဲ့လိုဝင်ပြီးတာမြင်တဲ့သူကိုလည်းတို့ကပြစ်တော့ရတယ်အဲ့လိုပြတဲ့ခါရောက်တဲ့ခါဒီနေ့လဲကျောင်းမရွာသားတယောက်ဥကောင်းမှပြီးတော့ထိသွားတယ်က
ရမမင်းမြို့နယ်တဲကချင်းပုံးရွာနဲ့ညောင်ငန်းရွာဘက်မှာလဲဖေဖော်ဝါရီ26ရက်နေ့ကစစ်ကောင်စီတပ်ကဒီကျောင်းကနေပြစ်ခတ်ခဲ့လို့ရဲသားနဲ့ဒေသခံကာကွယ်တပ်ဖွဲ့ဝင်9ဦးထက်မနည်းတေဆုံးခဲ့ပါတယ်ဖေဖော်ဝါရီ28ရက်မှာလဲရမမင်းနဲ့ကဏီမြို့နယ်ကြားကတပီးရွာကိုဒီကျောင်းကနေပြစ်ခတ်ပြီးနေအိမ်တွေကိုမိရှုဖျက်ဆီးခဲ့လို့နေအိမ်နေရာထက်မနည်းမီးလောင်ဆုံးရှုံးခဲ့ပါတယ်လက်ရှိအချိန်မှာရမပင်နဲ့ကဏီမြို့သားကတပင်းကြီးကြီးရွာလင်ပုံးကြီးကြီးရွာမိုးကောင်းကြီးရွာဇီးပင်နယ်ကြီးရွာချောင်းမကြီးရွာစတဲ့ကြီးရွာ6ရွာကစစ်ဘေးဒုက္ခတွေ2000လောက်ဟာတောတောင်တွေထွက်ပြေးပုန်းခိုနေရပါတယ်ခင်ဗျာ